ပိုယမင်းကြီးဖရန်စစ်စာကဘာဘောကနာမည်ရောကုပါကဗနာကမ်းခြေမှာတရားဟောကြားပြီးဘရာဇီးနိုင်ငံခီးစဉ်ကိုတနင်္ဂနွေနေ့ကအဆုံးသတ်ခဲ့ပါတယ်။ကတူရခရိယန်ကျောင်းတော်ရဲ့ကဘာလူငယ်များနေ့ပွဲတော်ခန်းနာတွေအဆုံးသတ်တဲ့အနေနဲ့ကမ်းခြေကတရားပွဲမှာတော့ခမန်းကြီးလူပေါင်း3000လောက်တက်ရောက်ခဲ့တာပါ။တောင်အမေရိကတိုက်အာဂျင်တီးနားနိုင်ငံဘွားပိုယမင်းကြီးကတော့ကတူရခရိယန်တရားတော်နဲ့အလှမ်းဝေးတဲ့လူမှုအသံဝန်းတွေကိုတွားရောက်ပြီးလက်ဆင့်ကမ်းကြဖို့တိုက်တွန်းသွားခဲ့ပါတယ်။သမားချန်စာဖတ်ကြားပေါ်ရီကာဇတ်တွေနဲ့အတူပျော်ပွဲရှင်ပွဲအခမ်းအနားမှာတော့ပုံရံမင်းကြီးကိုဆေးရထက်တန်နေကြတဲ့ပရိသတ်တွေကအလံတွေဝေရန်တချင်းတွေဆူရကကြနဲ့ကြိုဆိုခဲ့ကြတာပါကမ္ဘာလူငယ်များနဲ့ပိတ်ပွဲအခမ်းအနားကိုတော့ဘရာဇီးသမ္မတဒဲမာရူဆော့အာဂျင်တီးနားသမ္မတခရစ်စတီနာကာချနာဘိုလီးဗီးယားသမ္မတအီဗိုမိုရစ်တို့လည်းတက်ရောက်ခဲ့ကြပါတယ်လက်တင်အမေရိကတိုက်တဝန်းကခရီးရန်ဂိုင်းဟုတ်ဆီယာရီနဲ့တွေ့ဆုံပြီးနောက်မှာတော့ပိုယမ်မင်းကြီးဖရန်စစ်စာရောမမျိုးကိုခီးစင်ပါပါတရင်တစ်ပတ်ကြာဘရာဇီးနိုင်ငံခီးစင်အတွင်းမှာတော့ပိုယမ်မင်းကြီးကဂိုင်းဟုတ်ဆီယာရီဖုန်းတော်ကြီးတွေနဲ့တခြားခရီးရန်ဘာသာရေးအကြီးအကဲတွေအနေနဲ့ဖျားရောက်မှာပဲမနေကြပဲအပြင်ထွက်ပြီးချမ်းစာတော်ရဲ့အဆုံးအမတွေကိုဖြန့်ချီကြဖို့လဲစော်ဟောသွားခဲ့တာဖြစ်ပါတယ်